မြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့ပြည်တွင်းပဋိပက္ခတွေကြောင့်ကလေးငယ်တွေနဲ့သူတို့ရဲ့မိသားစုတွေထိခိုက်နစ်နာမှုတွေရှိနေပြီးမြန်မာကလေးငယ် 5.6 တန်းလောက်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြောထားပါတယ်။ဒါကြောင့်2023ခုနှစ်အတွက်အရေးတကြီးလိုအပ်တဲ့17နိုင်ငံထဲမှာမြန်မာနိုင်ငံကို UNICEF ကထည့်သွင်းထားပါတယ်။ဒေတာတွေလက်လက်ကင်ပြိပခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အထက်ကလေးငယ်တွေအတော်များများပါဝင်ပြီးသူတို့အတွက်လိုအပ်ချက်တွေများလာနေတယ်လို့လဲစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်စစ်ရှောင်းသူတွေဟာသူတို့ရဲ့နေရပ်မှာလက်နက်ကင်ပြိပခမရှိတော့ပေမဲ့တချို့ကပြစ်ခတ်မှုတွေထပ်ဖြစ်လာမှစိုးရိမ်နေကြတယ်လို့တချို့ကလည်းပြန်စရာအိမ်လုံးဝမရှိတော့လို့ရောက်တဲ့အရက်မှာပဲဖြစ်တယ်လို့နေကြရပါတယ်အဲ့ဒီလူတွေထဲမှာကလေးတငယ်တွေလည်းပါဝင်ပြီးကျောင်းနေအရွယ်ကလေးတွေမှာစာနဲ့ဝေးတဲ့တန်းကြောင်တင်ကြားရေးအခက်အခဲတွေရှိပြီးကလေးငယ်တွေအတွက်ကျန်းမာရေးနဲ့တခြားလိုအပ်ချက်တွေကိုလည်းကူညီပေးနေသူတဦးကအခုလိုပြောပါတယ
်ကလေးတွေအချိန်ကတော့လိုအပ်ချက်တော့ကြီးမားရှိတယ်ကလေးတွေရဲ့ပေပညာအဲ့တော့တတ်နိုင်ဆုံးဒီဖဲကျောင်းတော့ပြန်နေကြတာရှိတယ်မနေနိုင်တဲ့ကလေးတွေအများကြီးရှိတယ်သူတစ်ဖြစ်ကတော့ဒီကလေးတွေကတော့တို့စီးပြီးဆောင်တဲ့လောင်းကဖြစ်တဲ့ခါကျတော့စာလက်လက်မမီနေကိစ္စတွေအများရှိတယ်အားရှိတယ်အထူးသဖြင့်တော့ကလေးတွေရဲ့ကြက်မရေးတွေအစာအရပေါက်ပန်းဖြစ်တဲ့ဟာတွေနောက်ပြီးတော့ကလေးရဲ့အနှွေးထည်တွေကြက်မရေးကိစ္စတွေတော့တော်တော်လေးအခက်ရှိတယ်
ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကတော့ကလေးငယ်9သိန်းအတွက်အစောပိုင်းတင်ယူလေ့လာရေးအစီအစဉ်တွေနဲ့တဦးချင်းတင်ယူလေ့လာရေးအထောက်အကူပြုပစ္စည်းတွေပံ့ပိုးတာအပါအဝင်ပညာရေးကိုလက်လန်းမီတင်ယူနိုင်အောင်2023ခုနှစ်ဒီနှစ်ထဲမှာပံ့ပိုးပေးဖို့ရည်မှန်းထားတယ်လို့ဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခသည်တွေကတဝက်လောက်ဟာကလေးငယ်တွေဖြစ်ကြပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့တအောင်းအမျိုးသမီးများအဖွဲ့ TWO ရဲ့တာဝန်ခံကအခုလိုပြောပါတယ
်လက်တလောလိုအပ်နေတဲ့အပိုင်းမှာဆိုရင်တော့တော်တော်များတခြားဒီစားတောက်ရေးနဲ့တခြားပိုင်းတွေတော့လာစုတယ်ဒါပေမဲ့ဒီကလေးနဲ့ပတ်သက်တဲ့ဟာကလေးတွေတော့ကလေးမျိုးမုံတွေဟာရမုံတွေသတ္တဖြည့်တွေအမွေထည်တွေကြတော့ပန်းကူနေတဲ့လူတွေကမရှိဘူးဖြစ်နေတဲ့အတွက်ကြောင့်လည်းအဲ့ဒီဘက်မှာတော့ခက်ခဲရှိနေသေးတ
ယ်။မြန်မာနိုင်ငံတဝန်းအိုးအိမ်ဆုံးခွာတိမ်းရှောင်နေရသူလူပေါင်း 1.5 သန်းကျော်ရှိပြီးအဲ့ဒီအထက်က 1.1 သန်းကျော်ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတိုးလာတဲ့အရေးအတွက်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရေးယူ UNOCHA ရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆေးအာဏာသိမ်းထားတဲ့နှစ်နှစ်နီးပါးကြာပြီးတဲ့နောက်ပြည်ပခတွေနဲ့ငွေကြေးဖောင်းပွမှုတွေကြောင့်ပုံမဆိုးွားလာတဲ့စီးပွားရေးအကျပ်အတည်းတန်ကိုမြန်မာပြည်သူတွေဆက်လက်ခံစားနေကြရတယ်လို့လည်း UNOCHA ကပြောထားပါတယ်ခင်ဗျာ